ိုင်းပြည်နယ်မြောက်ပိုင်းကဒုက္ခတွေပြဿနာကြောင့် NLD အစိုးရကိုနိုင်ငံခြားမှာဝေဖန်နေကြပြီးမြန်မာကတော့ယုံကြည်တယ်လို့ပြောပြီးဒုက္ခတွေပြန်ခုယူရေးအတွက်ဒေါ်လာ3ဒံမကြာမီကအလကားပေးလိုက်ပါလေ။ရခိုင်ပြည်နယ်အတွက်နောက်ထပ်ဒေါ်လာ30ပေးဖို့လည်းစဉ်းစားနေတယ်လို့ဆိုပါတယ်။ပြုပြင်ပြောင်းလဲမှုတွေလုပ်တာကြောင့်နိုင်ငံခြားကူညီထောက်ပံ့မှုအများဆုံးရတဲ့နိုင်ငံစည်းရင်းမှာမြန်မာပါဝင်လာပါလေ။ပြပတ်ထောက်ပတ်မှုမှာအလကားပေးတာမျိုးရှိသလိုအစာပိုင်းမှာဆက်စရာမလိုပဲနောက်ပိုင်းကျမှအတိုးနေနေနဲ့ပြန်ဆက်ရတာမျိုးလည်းရှိပါတယ်။နိုင်ငံတကာနိုင်ငံကအခြားတနိုင်ငံကိုငွေချေးပစ္စည်းကရိယာနဲ့အတက်ပညာပေးတာကိုနိုင်ငံခြားသို့မဟုတ်ပြပတ်ထောက်ပတ်မှုလို့ခေါ်ပါတယ်။တတိဆိုရင်တော့အစိုးရတစ်ခုကအခြားအစိုးရတစ်ခုကိုထောက်ပံ့တာပါပဲ။ထောက်ပံ့မှုလက်ခံတဲ့နိုင်ငံမှာလုတ်ကင်နေတာတွေကိုသဘောကျလို့ထောက်ပံ့တာရှိတယ်လို့ဩဇာညောင်းခြင်းလို့ထောက်ပံ့တာလည်းရှိပါတယ်။ဆင်းရဲလွန်းလို့လူသားချင်းစာနာထောက်ထားတဲ့အနေနဲ့လည်းကူညီထောက်ပံ့တာရှိပါတယ်။ထောက်ပံ့မှုတွေများလာတာမို့အပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနသစ်ကိုမကြာမီကဖွဲ့စည်းလိုက်ရပါတယ်
။လွတ်လပ်ရေးရပြီးချိန်ကစာပြီးအခုချိန်ထိမြန်မာပြည်ကိုထောက်ပံ့ကူညီနေတဲ့နိုင်ငံဟာဂျပန်နိုင်ငံဖြစ်ပါတယ်။ဒုတိယကမ္ဘာစစ်မှာအင်္ဂလိပ်ကိုလိုနီမြန်မာပြည်ကိုဂျပန်ကကျူးကျော်တိုက်ခိုက်ခဲ့လို့ဆုံးရှုံးပျက်စီးရတာတွေကိုရောကြီးပေးတဲ့အနေနဲ့ဂျပန်ကထောက်ပံ့တာပါ1955ကနေ1965အထိ10နှစ်တာကာလမှာဒေါ်လာတန်း250ထောက်ပံ့ခဲ့ပါတယ်စီအစိုးရလူရက်ကိုမကြိုက်လို့အခြားနိုင်ငံနဲ့အဖွဲ့အစည်းတွေကထောက်ပံ့မှုကိုရပ်လိုက်ပေမဲ့ဂျပန်ကတော့အနည်းချင်းဆက်လက်ထောက်ပံ့ခဲ့ပါတယ်ရွေချက်ကဂျပန်ကုမ္ပဏီတွေအလုပ်ရဖို့ဖြစ်ပါတယ်အဲ့ဒီအချိန်မှာတရုတ်ဝင်လာပါတယ်ပထမဦးစွာ1997မှာဒေါ်လာ6သန်းဗမာစီအစိုးရကိုအလကားပေးပါတယ်နောက်တော့အတိုးမယူပဲဒေါ်လာ6သန်းထုတ်ချေးပါတယ်1998ခုနှစ်ကစပြီး10နှစ်အတွင်းတရုတ်အစိုးရကမြန်မာအစိုးရကိုဒေါ်လာ24သန်းအလကားပေးပြီးတန်း480ကိုအတိုးနည်းနည်းနဲ့ချေးခဲ့ပါတယ်
မြန်မာပြည်ကိုနိုင်ငံခြားကထောက်ပံ့တာနဲ့ပတ်သက်ပြီးနိုင်ငံခြားအဖွဲ့အစည်းတွေကအစည်းအဝေးခန်းစားအမျိုးမျိုးရေးသားထုတ်ဝေပါတယ်။လွန်ခဲ့တဲ့ February လကအေရှားဖောင်ဒေးရှင်းသုတေသီတောမတ်စကာရေးသားပြုစုတဲ့အစည်းအဝေးခန်းစားထွက်လာပါတယ်။2016ဇွန်လက2019ဇွန်လအထိမြန်မာနိုင်ငံမှာတွဲဆုံမေးမြန်းလေ့လာပြီးရေးသားထားတာပါပဲ။ Understanding Aid to Myanmar Since 2011ဆိုတဲ့စာရင်းဖြစ်ပါတယ်။ဥတိုင်းစဉ်အစိုးရတက်လာခြင်းကစပြီးမြန်မာပြည်ကိုကူညီထောက်ပံ့မှုများလာပုံကိုရှင်းလင်းတင်ပြထားတာပဲဖြစ်ပါတယ်။ထောက်ပံ့ကူညီနိုင်အောင်မြန်မာအစိုးရဆက်ရမယ့်အကျွေးတွေကိုအထက်အလျောက်ပြည်လည်အောင်လုပ်ဖို့လည်းလိုပါတယ်
။ဥတိုင်းစဉ်အစိုးရတက်လာခြင်းမှာအပြည်ပြည်ဆိုင်ရာကိုပေးဆက်ရမယ့်ကျွေးမီကဒေါ်လာတန်ပေါင်း1000ကျော်ရှိနေပါတယ်။ဒီကိစ္စကိုအရင်ရှင်းနိုင်မှနောက်ထပ်ချေငှားနိုင်မှသို့မဟုတ်ထောက်ပံ့နိုင်မှဖြစ်ပါတယ်။မြန်မာကျွေးပြဿနာမှာဂျပန်ကအကြီးကနေရာကနေပါဝင်ပါတယ်ဒေါ်လာတန်း9440ကိုဂျပန်ကပြန်မတောင်းပဲလျှော်ပစ်လိုက်ပါတယ်နှော်ဝေးကလည်းဒေါ်လာတန်း900ကျော်ကိုလျှော်ပစ်လိုက်ပါတယ်ဂျပန်နဲ့နှော်ဝေးရဲ့ကောင်းမှုကြောင့်ပေးဆက်ရမယ့်ကျွေးမီ90ရာခိုင်နှုန်းလောက်ပြေပြောက်သွားပါတယ်ကြန့်ရှိနေတဲ့အကျွေးကိုတော့15နှစ်အတွင်းတဖြည်းဖြည်းပြန်ဆက်ဖို့စီစဉ်လိုက်ပါတယ်ဦးသိန်းစိန်အစိုးရကိုဒေါ်လာတန်း2200ဂျပန်ကထပ်ချေးပြီးကမ္ဘာဘဏ်ကတန်း920အာရှဖွံ့ဖြိုးရေးဘဏ် ADB ကတန်း950ကျော်အတိုးနည်းနည်းနဲ့ထပ်ချေးပြန်ပါလေ
။နောက်တော့ဥရောပနဲ့အမေရိကန်ကလည်းထောက်ပံ့ချေငှလာကြတဲ့အတွက်2015ရောက်တော့အလူရှင်အဖွဲ့အစည်း40လောက်မြန်မာပြည်မှာအလုရှုပ်နေတာတွေ့နိုင်ပါတယ်။ကူညီထောက်ပံ့မှုဒေါ်လာတန်ပေါင်း14000ရာယီတတ်မှတ်ထားတဲ့အနေနဲ့ဦးသိန်းစိန်အစိုးရလက်ထက်မှာဒေါ်လာတန်ပေါင်းတပေါင်းကျော်ကိုထောက်ပံ့ချေငှနိုင်ခဲ့ပါသည်။ NLD အစိုးရတက်လာတဲ့အခါမှာထောက်ပံ့ချေငှမှုတွေအရှင်းအဟုန်နဲ့တိုးပွားလာမယ်လို့မျှော်လင့်ကြပြီးမြင်တယ်လို့ဖြစ်မလာပဲဦးသိန်းစိန်အစိုးရပုံစံအတိုင်းဆက်သွားနေတာတွေ့ရပါသည်။9နှစ်အတွင်းဒေါ်လာတန်း8000ထောက်ပံ့မှု2016မှာဂျပန်ကကတိပြုပါသည်။ပြပကူညီထောက်ပံ့မှုကိုတယောက်စွာအသုံးပြုနိုင်ဖို့မြန်မာအစိုးရဘက်ကရောအလူရှင်နိုင်ငံတွေကရောစီမံခန့်ခွဲမှုတွေပြုပြင်ပြောင်းလဲလာကြပါတယ်အစိုးရနဲ့အလူရှင်အဖွဲ့အစည်းပူးတွဲလုပ်ကင်နိုင်ရေးအတွက်လုံနည်းလုံထုံးတွေပြုပြင်လာပါတယ်ဒါကြောင့်မို့ NLD အစိုးရဟာဥသိမ်းစဉ်အစိုးရနဲ့ ကွဲပြားချမ်းသာတဲ့နီလန်းကိုလိုက်မလားဆိုတာစောင့်ကြည့်ရမယ်လို့တောမတ်ကားကဆိုပါတယ်ခင်ဗျာ။